ရှင်ခင်ဗျာလွှတ်တော်တွေမှာအခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေကတော့အားလုံးမျှော်လင့်ထားသလိုပါပဲတမန်တော်သားသဘောမတူရင်ဘာတစ်ခုမှပြင်လို့မရဆိုတဲ့အဖြေတစ်ခုထွက်ခဲ့ပါလေဒီလိုဆိုရင်လွှတ်တော်တွေအခြေခံဥပဒေပြင်ဆင်ရေးတိုက်ပွဲဟာမျှော်လင့်ချက်မရှိတော့ဘူးလားဆွေးနွေးကြည့်ကြရအောင်ပါမြန်မာပြည်ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးကိုနိုင်ငံကနေနိုင်ရှင်သုံးသပ်နေသူတူကတော့အခုလိုသုံးသပ်ပြခဲ့ပြပါလေမြန်မာပြည်နိုင်ငံရဲ့အရှုပ်ထွေးဆုံးကာလတစ်ခုလို့ဆိုရမယ်ထင်ပါတယ်။နိုင်ငံကတိုင်းဝိုင်းကဗမာစစ်ကောင်းဆောင်တွေနဲ့မြန်မာအစိုးရပေါ်လူမျိုးစုတုတ်တင်ရှင်းလင်းမှုကျူးလွန်နေဆိုပြီးဖိအားပေးနေချိန်မှာအခြေခံဥပဒေကိုပြင်ဆင်ဖို့လှုပ်ကြတယ်ဆိုတော့စစ်ကောင်းဆောင်တွေကလည်းကိုယ့်လက်ဘင်းကိုကိုယ့်ဘာသာကျိုးဝင်ဆွတ်မဲ့လှုပ်ရမျိုးမှန်သမျှကိုတားဆီးကြမှာပဲလေ။ NLD အစိုးရနဲ့စစ်ကောင်းဆောင်တွေကြားမှာယုံကြည်မှုတိဆောက်လို့မရသေးတဲ့အခြေအနေကိုမိမောင်းထိုးပြလိုက်တာဖြစ်ပါတယ်။အနေဒီကလည်းသူတို့အစိုးရတပ်တန်းမှာကာလုံအစည်းအဝေးကိုတခါမှမခေါ်သလိုစစ်ကောင်းဆောင်တို့ရဲ့အခန်းကဏ္ဍကိုအတိမတ်ပြုခြင်းမမရပါဘူး။ဒါကြောင့်လဲစစ်တပ်ကိုယ်စားလှယ်တွေကလည်းလွှတ်တော်ထဲမှာပြန်လည်လက်စားချီတဲ့အနေနဲ့သူတို့သဘောမတူရင်ဘာတစ်ခုမှပြင်လို့မရဘူးဆိုတာကိုပြလိုက်ပုံရပါတယ်။တကယ်တော့မြန်မာပြည်ဒီမိုကရေစီရဲ့မူလညီမှန်းချက်ဟာအန်ချော့သွားခဲ့တာ2015ရွေးကောက်ပွဲနောက်ပိုင်းမှာပို့လို့သိသာခဲ့ပါတယ်။ဆက်ဆက်ချက်ရေတော်ဘုံကြီးအပီမှာဒီမိုကရေစီအင်အားစုတွေတောင်းဆိုကြတာကတိုင်းရင်းသားအင်အားစုဗမာဒီမိုကရေစီရဲ့အင်အားစုနဲ့တမတော်အင်အားစုတွေကြားကသုံးမွန့်ဆိုင်ညီညွတ်ရေးကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲတွေကိုဖျက်ဆီးလိုက်ကြတဲ့အခါပါတီတိုင်းဟာကိုယ်အင်အားစုအစိုးရဖွဲ့နိုင်ရေးကိုဦးတည်လိုက်ကြပါတယ်။ NLD ပါတီကလည်းပြည်ပအင်အားစုတွေနဲ့တိုင်းရင်းသားအဖွဲ့တွေကိုဖယ်ရှားလိုက်ပြီးတမတော်ခေါင်းဆောင်တွေနဲ့ရင်ကြားစေရေးကိုသာဦးတည်လိုက်ပါတယ်။ဒါပေမဲ့ပြဿနာကအထက်မှာတင်ပြခဲ့သလိုပါပဲ။ကာလုံစည်းဝေးလည်းမခေါ်တမတော်ခေါင်းဆောင်တွေနဲ့လည်းရင်ညာမစိတ်နိုင်တဲ့အပြင်တခြားဒီမိုကရေစီအင်အားစုတွေတိုင်းရင်းသားတွေရဲ့နှစ်နာဆုံးရှုံးမှုတွေအတက်လဲရပ်တည်မပေးနိုင်ခဲ့ပါဘူးဒလုံးနဲ့သုံးပွင့်ဆိုင်ညီညွတ်ရေးအစသုံးပွင့်ဆိုင်ပြိပခါပို့လို့ကြီးထွားလာခဲ့ပါတော့တယ်ဒီလိုရှစ်တို့လို့မရတဲ့အခြေအနေကြောင့်အနာဂတ်ဟာမျှော်လင့်ရမဲ့နေတယ်ဆိုတာမျိုးတော့မဟုတ်ပါဘူးတယောက်ရဲ့စိုးရိမ်မှုကိုတယောက်ကသတိထားရင်တွေ့ဆုံဆွေးနွေးရေးကိုအဆက်မပြတ်လုပ်ကြရပါအောင်အုပ်စုတိုင်းဟာမိမိချင်းတုံးနေတဲ့နီးပရိယာတွေကိုပြန်လည်ဆက်ဆက်ကြားရပါလိမ့်မယ်။ဥပမာလွှတ်တော်တွေကဆွေးနွေးညှင်းကုန်မှုကိုကြည့်ပါ။နိုင်ငံတကာမှာဆိုရင်ပြည်တွေရေးချယ်တဲ့သူပဲလွှတ်တော်တွေရှိတဲ့နယ်ဆိုပြီးပြောတဲ့အခါတစ်ဖက်ကလည်းပြန်ပြီးခြေပကြပါလိမ့်။ဒါဆိုနိုင်ငံတကာမှာလူအရေးချင်းတွေရှိရလဲဆိုတာပဲဖြစ်ပါလိမ့်။ဒီလိုဖြစ်တဲ့တွေဟာစကရေလူပဲလုံနေတာတဲ့ကြော်လွန်ပြီးနောက်တစ်ဆင့်အတွက်ပြင်ဆင်ရမှာဖြစ်ပါလိမ့်။အမေရိကမှာကြည့်ပါ။လွှတ်တော်မှတိုင်းဟာအဆိုင်ရနေမိမှာပြိုင်တဲ့အခါမိမိသာလွှတ်တော်မှတ်ဖြစ်ခဲ့ရင်ဂျာမန်ရေး policy ကိုဘယ်လိုလုပ်မလဲအလုတ်ကိုင်းဘယ်လိုရှာဖွေပေးမလဲပညာရေးစီးပွားရေးအပြင်နိုင်ငံတကာဆက်ဆံရေးတွေကစငင်းကုန်ဆွေးနွေးကြတယ်လीဝင်ငွေကွန်ပေးဆောင်ရတိုင်းကျွန်တော်တို့ပေးတဲ့အခွင့်အရေးဟာ social security လို့ခေါ်တဲ့လူမှုလုံခြုံရေးအတွက်ဘယ်လောက်ပါသွားပြီအလုတ်မရှိတော့ဘူးဆိုရင်တလောက်ပြန်ရမယ်ဆိုတဲ့ကိန်းဂဏန်းတွေတခါတည်းတွက်ပေးပါတယ်ပြောရမယ်ဆိုရင်ကိုပေးထားတဲ့ဝင်ငွေကွန်တွေနဲ့အသက်ကြီးရင်ငင်းငင်းညာနေလို့ရပြီအလုံးမရှိလဲဘာမှမဖြစ်တော့ပါဘူးအစိုးရကထောက်ပံ့ပေးထားမှဆိုတော့လူတိုင်းဟာအခွန်ပေးရတာဟာတစ်ချိန်ချိန်မှာကိုယ့်ဘဝလုံလုံကြီးအတွက်လို့နားလည်ကြပါလေမြမပြည့်လွတ်တော်မတ်တွေဟာရုပ်တုဆောက်လိုက်အမိုက်ကောက်ပြလိုက်တရားနာမည်အမိပြောင်းလိုက်အစ်စင်တွေကိုကြော်လွန်ပြီး policy ကိုစဉ်းစားသင့်ပါတယ်တစ်ဖက်ကလည်းထောက်ပြလို့မရအောင်လွတ်တော်မတ်တယောက်ချင်းစီဟာလူတို့ကအားကိုးလို့ရမယ်အရေးချင်းတွေရှိဖို့လိုပါတယ်ဒီချက်ကို2015ရွေးကောက်ပွဲမတိုင်ခင်ကတည်းကတစ်ချိန်လုံးပြောခဲ့ပါတယ်။ NLD ပါတီအတွက်ရွေးကောက်ပွဲနိုင်မှာပူးစရာမလိုပါဘူး။ဒါပေမဲ့ရွေးကောက်ပွဲပြီးလွှတ်တော်တွေရောက်မှပုံမှုခက်ခဲတဲ့အခြေအနေတခုကိုရင်ဆိုင်ရမယ်။နိုင်ငံကအဖြစ်ပြက်တွေကသက်သေခံနေတယ်မဟုတ်လား။ဒါကြောင့်တွန်းတွန်းတိုက်တိုက်ထက်ထက်မြက်မြက်တွက်လက်တဲ့နိုင်ငံရေးသမားတွေလိုတယ်။လွှတ်တော်အမတ်တွေလိုတယ်လို့အကြံပေးခဲ့ပါတယ်။ဒါပေမဲ့လူကိုမကြည့်နဲ့ပါတီကိုပဲကြည့်ဆိုတဲ့ကြွေးကြော်တဲ့အောက်မှာအရေးချင်းရှိတဲ့နိုင်ငံရေးသမားတွေမဟာမိတ်တွေအားလုံးဖယ်ရှားခံလိုက်ရပါတော့တယ်။အကျိုးဆက်ကတော့ policy ကိုခိုင်ခိုင်မာမာမချတတ်တဲ့လူတွေရဲ့လက်ထဲမှာဝယုံသွင်းတာဖြစ်လာခဲ့ပါတယ်။တစ်ဖက်ကပြန်လဲထောက်ပြစရာတွေဖြစ်လာခဲ့ပါတော့တယ်။သောရရှိမခင်အခြေခံဥပဒေပြင်ဆင်ရေးဆိုတာတယောက်နဲ့တယောက်အပုတ်ချနာမည်ဖြတ်ယုံအဆင့်လောက်သာလို့နောက်ထပ်ရွေးကောက်ပွဲအတွက်မဲရအောင်လှုံ့ဆော်တဲ့အဆင့်ထက်ကျော်သင့်ပါတယ်။88ရေတော်ဘုံကြီးအပီကချမှတ်ခဲ့တဲ့သုံးမွန့်ဆိုင်ညီညွတ်ရေးနဲ့တွေ့ဆုံဆွေးနွေးရေးဝိညာဉ်ကိုအမှတ်ရဖို့လိုပါလေမိမိတစ်ဖွဲ့တည်းပဲနေရာအားလုံးလိုချင်တဲ့ဆိုရင်ကြံတဲ့အုပ်စုအသီးသီးရဲ့ဘုံညာသူဖြစ်လာမယ်ဆိုတဲ့အချက်ကို NLD အစိုးရရောတမတော်ခေါင်းဆောင်တွေရောအလေးနဲ့စဉ်းစားသင့်ပါတယ် တိုင်းပြည်တော်ရဲ့စီးပွားရေးကြမ်းမာရေးလူမှုရေးပြဿနာကိုလက်တွဲဖြေရှင်းဖို့လိုပါတယ်။သောတာရှင်မြမပြည်သူတွေလည်းတကမ္ဘာလုံးစိုးရင်ထုတ်လက်စိုးရင်ထိတ်လက်မှုတွေနဲ့ပြည်နယ်နေတဲ့ခေတ်ကြီးမှာပြည်သူတွေအတွက်အမြင်ကျယ်ပြီးလက်တွေ့ကြတဲ့ခေါင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။